ပေါင်းနဲ့ပြည့်စုံပြီးတော့ဘေးအနေနဲ့အဝဝကလည်းကင်းဝေးကြပါစေရှင်။ခေါလွန်ခဲ့တဲ့2021ခုနှစ်ဟာအထူးသဖြင့်မြန်မာနိုင်ငံအတွက်နိုင်ငံရေးမတည်ငြိမ်မှုတွေဖြင့်ကပ်ရောဂါပြီးစစ်မဲ့ဘေးတွေနဲ့ဆိုးဆိုးရွားရွားကြုံတွေ့ရတဲ့နှစ်ဖြစ်ပါလိမ့်။အဲ့လိုမျိုးတွေးကြုံရတဲ့အခြေအနေတွေကိုသရရှင်ရဲ့စာရီကလည်းထင်ဟပြနေတာပါ။ပြီးခဲ့တဲ့တစ်နှစ်တာရေးလာတဲ့သရရှင်ရဲ့စာရီတွေကတချို့ကိုပြန်ပြောကြည့်ရအောင်ပါ။လူတွေအားလုံးလက်မပေါ်ထက်ဆန္ဒပြကြပါရစေ။ဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲစံချင်ပါရဲ့။မလို့အဖက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါ။တိုက်ပွဲကဘလောက်ကြာမယ်မသိ။ဒါကြောင့်မလို့ရက်ခွက်အလိုက်ညာဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညာဘက်ရဲစစ်တဲ့လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညာဆိုင်ခွဲပြီးတော့ညာသမားတွေနေခင်းဘက်မှာနားပါညာဘက်ပူသတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့သတိထားပါဆိုတော့သတိပေးလာပါတယ်ရှင်ဆန်ရင်စရဲ Facebook account ပိုင်ရှင်ကတော့ချိနဲ့မြည်ရလဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေစဉ်နေညအိတ်မရပါအားမင်ပါတဲ့ရွေးကြော်တဲ့ကြောင့်စတဲ့င်းထားမိပါတယ်လက်နဲ့ကင်ပြည်သူရဲနဲ့တက်မတော်လေပြည်သူဆန္ဒကြပါစေပြည်သူများပေါက်ဖွားသူများပြည်သူကိုမြေတားထားဘေးမပြူပါနဲ့ခင်ဗျာတဲ့ဒါက Facebook account ပိုင်ရှင်ဆန္ဒရေးသွားတယ်မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိကခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်။ဒီမှာသောရရှင်ခိတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့သောရရှင်ရေးလာတာဝင်မျှပေးကြပါလေ
။ရက်ဆက်လိုက်ကြတာဗျာ။လှုပ်ရက်လိုက်ကြတာ။ပြည်သူပြည်သားတွေအရန်ကိုတနာမှုကောင်းနေပါပြီ။ခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လား။ကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လား။ခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲ။ခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူး။အတားဟိတာဆိုတာရှိနေသေး၍တိုင်းမျိုးကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့ပြည်သူတွေကိုအာဏာပြန်ပေးပ
ါကောင်းတဲ့ကျော်ဆိုတဲ့သောရရှင်ကအခုလိုမျိုးဒီတော်လန်ရေးကြီးကြာလာတဲ့အချိန်မှာသွေးခွဲမှုတွေဖြစ်လာတာဆိုလို့သတိပေးခြင်းပါတယ်ဆိုပြီးတော့ရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်
တခုတောင်းဆိုခြင်းပါလေခင်ဗျအခုသွေးကွဲမှုတွေဖြစ်လာမှာဆိုလို့ဘုံရန်သူကိုတိဖို့နဲ့ဘာလို့အခုလိုတွေဆက်လုပ်နေဖို့လိုသလဲတောက်ခံဖို့လိုသလဲရှင်းပြကြဖို့လိုပဲဗျအဲ့ဒါကြောင့်တပိတ်သွားတဲ့လူငယ်တွေကမေကွန်းပြောသလို speech လေးတွေနဲ့မြန်မာနိုင်ငံကြီးကမလုံခြုံပါကြောင်းတပိတ်ရှိလို့ရန်ခံရတာမဟုတ်ပဲအာဏာလူယူမှုကြောင့်စော်ကားရန်ကားခံရတာဖြစ်ပါကြောင်းအခုအာခံမှုတွေလမ်းပိတ်မှုတွေမရှိရင်regime တစ်စိတ်တစ်ပိုင်းလဲပတ်လာနိုင်ကြောင်းရှင်းပြပြီးတော့ချော့ပေါင်းဖို့လိုမယ်ထင်တယ်ဗျတလန်းလို့ခေါ်တဲ့လကစာထောက်လိုက်တဲ့ကြံ့ဖို့အကောင်တွေအတွက်လွယ်ကူလာစေတဲ့ဟန်ဆောင်မှုပြရုပ်တစ်ခုလိုဖြစ်နေလို့ဒါကိုအတူတကွရှင်းလင်းပေးကြပ
ါမင်္ဂလာပါ VOE 1တော်သားများခင်ဗျာကျန်းခံသားလို့မာကြပါစေနော်လို့အစာချေနှုတ်ဆက်လာတဲ့စာရှိတစ်စောင်အီးမေးလ်ပို့လာသူကတော့မန္တလေးကအောင်မြင်သူဆိုတဲ့သောရရှင်ဖြစ်ပါလေ
VOE ပေးစာကိုရေးပြတာဒီတစ်ခေါက်ပထမဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကြင်တောင်းဆိုဘူးပြီးတော့လက်ဝယ်လေရခဲ့ဘူးပါတယ်ကျေးဇူးပါမြမပြည်မှာစစ်တပ်ကအာဏာလုထားတော့ကိုစိတ်ဘယ်အရာမှလုံခြုံတာကိုမခံစားရပါဘူးဗျာဒါပေမဲ့ပြည်သူတွေဘက်ကစွမ်းချက်တွေဟာအောင်မြင်လာနိုင်မဲ့အရေးရောတွေကိုသိမြင်ခံစားရပြီးတော့အားတက်ရပါတယ်ဒါလို့ပြည်သူတွေရဲ့ဆက်အနာရှင်ပြုတ်ချဖို့ဆောင်ရွက်ချက်တွေပြည်သူတွေကြားရဲကြဲပြပြန်ရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းခရာကြပါတယ်။အာဏာလုစစ်ကောင်စီကအင်တာနက်တွေဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရာကရေဒီယိုပါ။ဤပညာခေတ်ကြီးမှာ19ရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကစွမ်းဆောင်ပေးလိုက်တာလေ။အာဏာလုထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လှုပ်ဆောင်ချက်ထဲမှာဒါလည်းတစ်ချက်ပေါ့ဗျာ။နောက်တစ်ခုကတော့ဥပဒေနဲ့အညီလို့တွင်တွင်អော်ပြီးတော့ဒုစရိုက်မှုတွေကိုအင်တိုက်အားတိုက်ကျူးလွန်ကြတာပါ။အခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီ။အင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှားသတင်းရောင်းဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲ။ တချို့လူမှုကွန်ရက်မတုံးတက်ကြတဲ့ပြည်သူတွေကြားမှာတော့မှတရင်အမှားတွေဟာလူမှုကွန်ရက်တုံးကြတဲ့လူတချို့ကနေတဆင်ပြတ်နေပါတယ်ကျင်းဝင်းမရှိတဲ့ YouTuber တချို့ရဲ့ဗီဒီယိုတွေကတဆင်လဲတရင်အမှားတွေတလွဲမျှော်လင့်ချက်တွေလူလူကြားတွေကိုပြန့်လွှဲပါတယ်ဆရာနာလူကောင်စီဘတော်သားတွေရဲ့အကောင့်တူမျိုးစုံ page မျိုးစုံကနေလဲတရင်အမှားဝါရဖြန့်တရင်ဓာတ်ပုံအမှားတွေဟာလဲလူလူအတွင်းမှာအတော်လေးပြတ်နှက်အားကောင်းပါတယ်ဆိုတော့ကျွန်တော်အနေနဲ့ view 1တော်သားတွေကိုကူညီတောင်းညင်တာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူလူအကြအမှန်သတင်းတွေပြန့်နှံ့အောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲ
။မန္တလေးကသောရရှင်အောင်မြင်သူအကြံပြုရင်းနဲ့တချင်လဲတောင်းလာတာပါ။ဒီသောရရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှားထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျွန်မအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်မှန်သိချင်တယ်ဆိုရင်တော့သတင်းကြည့်သူကိုယ်တိုင်ပရိသတ်အနေနဲ့ဒီယုံကြည်ရတဲ့သတင်းဌာနတွေကသတင်း website ဒီမှာသွား parachute ဒီသတင်းတွေမှန်မှန်မှန်ပြန်ပြတိုက်ကြည့်တင်ပါတယ်လို့အကြံပြုချင်ပါတယ်အဲ့ဒီသတင်းဌာနတွေမှာတင်ထားတဲ့သတင်းတွေကွဲနေတယ်ဆိုရင်တော့ဒီကိုရထားတဲ့သတင်းမှန်မှန်မှန်ဆိုတာကတော့တော်တော်လေးကိုတန်တရားရှိစရာကောင်းနေပါပြီဒါကြောင့်မလို့ internet ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထက်ဆင့်ဝေးမြားကြပါလို့အကြံပြုချင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကလည်းတကယ်တမ်းတက်မတော်ဆိုတာပြည်သူကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင
်တမ်းမတော်ဟာပြည်သူတွေကိုစောင့်ရှောက်ရန်အဓိကတာဝန်ရှိပါသည်ယခုတော့အကြမ်းဖက်မှုများကိုနှိမ်နှင်းရန်လှုပ်ဆောင်နေပါတယ်လို့တမ်းမတော်ကပြောနေတာဟာဘယ်သူကအကြမ်းဖက်နေတာပါလဲပြည်သူလူထုကိုဘယ်သူကအကြမ်းဖက်နေလို့ဘယ်သူကိုနှိမ်နှင်းနေရတာပါလဲပြည်သူလူထုဆန္ဒကိုဆောင်ရွက်မိတာဝန်မှာအာနာထိန်းသားသူများရဲ့အဓိကတာဝန်သာဖြစ်ပါတယ်။နောက်ပြီးပြည်တွင်းစစ်ဖြစ်လို့ထွက်ပြေးပုန်းရှောင်နေရသူများကိုအရေးပေါ်ကူညီရန်တာဝန်မှာလဲယခုအာနာထိန်းသားသူများ၏အဓိကတာဝန်ဖြစ်ပါသည်။တမတော်ကအကြမ်းဖက်သူများကိုနှိမ်နှင်းနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကြမ်းဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်။ပြည်သူကကိုယ့်ရဲ့တိုင်းပြည်ကိုပြန်၍တိုက်ခိုက်လူယူနေတာလား။ဒါမှမဟုတ်တိုင်းပြည်ကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတက်မတော်ကပြစ်တတ်နေတာလားဒါဆိုပြည်သူတွေကသဘုံလားတက်မတော်ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တလို့ပြည်သူကသူတို့တိုင်းပြည်ကိုဘယ်တော့မှဖျက်ဆီးမှာမဟုတ်ပါဘူး
ဒီလိုမျိုးနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရီးထဲမှာနောက်ထပ်သောရရှင်တစ်ယောက်ကတော့အမည်ကိုမဖော်ပြပါနဲ့လို့အရင်ပြောပြရစီတဲ့ကုလသမဂ္ဂကတကားပိတ်ပြန်ပါပြီပိတ်ပိတ်ဖွင့်ဖွင့်အကြောင်းထုတ်မယ်တော့မထင်ပါတရုတ်နဲ့ရုရှားကလည်းနဲ့ရောင်းရရည်မြန်မာတန်ရန်စာတရာရည်ကာကွယ်နေအောင်မယ်တဲ့အာဆီယံကလည်းပျော်ဝဲစားလာလို့တာပါတဲ့ကို့ဘာကိုကာကွယ်တိုက်ရပါမယ်ဒေသကိုကို့ဒေသကိုတာဝန်ယူနိုင်ရင်ရပါတယ်တဲ့ဒါအမည်မဖော်ပါနဲ့ဆိုတဲ့သွားရှင်ရေးလာတာဖြစ်ပါလေဆောင်းရနေနဲ့ရှည်သွားပါတယ်ဆိုတဲ့ရေးလာတဲ့သွားရှင်ရဲ့စာအကောင့်လေးကိုလှုပ်ဝက်ထားပါနော်လို့ဒီသောရရှင်ရေးလာပါတယ်
။မင်္ဂလာပါ VOA ကျမတော်မူပါစဗျာ။ကျွန်တော်ကတော့ဒီမိုကရေစီကိုခွေးစားသွားတဲ့နေပြီးနောက်သိမကြပဲစီဒီအမ်လုတ်သွားပြီးတင်းဆောင်နေရတဲ့ရင်ထင်းရဲဝန်ထမ်းတယောက်ပါဗျာ။ကျွေးတဲ့လက်ကိုပြန်ကိုက်ခွေးထဲမိုက်အာနာသိန်းတာမဟုတ်အာနာထိန်းတာလို့ဆိုပြီးတစ်နှစ်မှနှစ်နှစ်ထိတိုး၁၀နှစ်အတွင်းအာဆီယံထိပ်သို့ရောက်ရမယ်လို့ပြောနေပြီးလာပိုင်းမဲ့ရှိသေးတဲ့သူ့လက်ထက်မှာအာဆီယံမကကမ္ဘာရဲ့ထိပ်တန်းကိုရောက်ရှိမဲ့အမွဲတကထုတ်ခေါင်းဖို့မင်းနောင်ဖြစ်လာတော့မှာကိုမစားရတဲ့အမဲသဲနဲ့ပတ်နေသလားပြည်သူအတွက်ဆိုပြီးဂုတ်သွေးစုပ်အမျက်ထုတ်ကကုံစင်းနှုံးတွေထိုးတက်နေတာတလားလို့တနတ်စားပြည်သူတွေစံအိုးကမျက်ရည်တွေပြည့်နေပြန်ရောပေါ့ဒေါ်လာတွေဝယ်ရွှေတွေဝယ်စုနိုင်တဲ့တနိုင်တပိုင်တွေအတွက်ကတော့အပူဟာရက်ခတ်နေနိုင်သေးတာပေါ့ဗျာဒါပေမဲ့ခမားတို့တိုးနေတဲ့ကုံစည်နှုံးဆိုတာဒီအချိန်မှာကုန်းကောက်စရာတော့မရှိပဲတနတ်စာအတွက်ပြေးလွှားနေရတဲ့အခြေခံတဲ့အောက်ခြေခံလူဒန်းစားအတွက်မြေမှုန့်နေနဲ့ဘိုက်ဖြစ်စီတော့မှလားမေတ္တာရက်ခံပါရယ်ဗျာပြည်သူတွေအတွက်တကယ်ပဲစဉ်းစားမယ်ဆိုရင်ဗိုလ်ချုပ်မှူးကြီးယူနေတဲ့ပလင်ကနေဆင်းပေးပါဗျာစုပ်လဲစူးစားလဲယူဖြစ်မဲ့တူတူလက်လွတ်ပေးလိုက်ပါဗျာဒီမိုကရေစီပြန်ပေးပြီးခမားတို့လည်းငရဲကိုပြန်ပါတော့အာဏာရှင်ကိုတိုက်ထုတ်နေခြင်းဒ
ီမိုကရေစီတိုက်ပွဲမှာမကူနိုင်ရင်နေကြပါဗျာ။ဒလန်တော့မလုပ်ပါနဲ့။တနေ့အလင်းနှံရဖို့တပတ်ကန်းကိုဖြတ်ကူးရင်ခမားတို့ကြော့ကြော့လေးရှောက်လမ်းမဲ့တံတားကိုတိဆောက်ပေးနေတဲ့ဘဝတွေအတွက်ခုချိန်မှာအားမဖြစ်နိုင်ရင်နေပါဗျာ။ကိုလိပ်ပြကိုလုံနေဖို့လိုတော်မူကျေးဇူးပြုပြီးဒလန်မလုပ်ကြပါနဲ့ဗျာ။
2021ခုနှစ်သောရရှင်ရဲ့ဆိုင်နဲ့တူတွေ့ကြုံရတဲ့ဒုက္ခအဝဝချုပ်ငြိမ်းချန်ခဲ့နိုင်ပြီးတော့2022ကမြန်မာနိုင်ငံရဲ့လူလူကိုမင်္ဂလာသတင်းစကားတွေစောင့်ခြင်းပေးနိုင်တဲ့နှစ်ဖြစ်ပါစေလို့ဆန္ဒပြုပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။သောရရှင်ရဲ့အားလုံးဘေးပြာဝေးကွာပြီးတော့ရှင်လန်းချမ်းမြေနိုင်ကြပါစေရှင်။